မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရည်ရွယ်ချက်ရှိရှိနဲ့လုပ်နေတာမဟုတ်ဘူးလို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ပြောကြားချက်ဟာဗက်လိုက်လွန်ပြီးအစီရင်ခံစာရေးသားနိုင်ရုံဖွဲ့စည်းထားတဲ့အဖွဲ့တစ်ခုဖြစ်တယ်လို့ AHRC ခေါ်အာရှလူခွင့်ရေးကော်မရှင်ကဝေဖန်လိုက်ပါတယ်။ဒါ့အပြင်လူခွင့်ရေးချိုးဖောက်ခံရတဲ့နိုင်ငံသားတွေအတွက်ကိုလည်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ရပ်တည်ဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့လည်းပြောခဲ့တာပါ။အပြည့်စုံကိုတော့ AHRC ကိုဆက်သွယ်မေးမြန်းထားတဲ့မန္တရာချန်ကပြောပြပေးပါမယ်ရှင
်ဒီဇင်ဘာလ4ရက်တောက်ကြနေကပြုလုပ်တဲ့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲအတွင်းကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးယူလွင်အောင်ကစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုကာကွယ်ပြောကြားခဲ့တာပ
ါလူခွင့်ရေးချိုးဖောက်မှုတွေတပ်မတော်ကရိုးရိုးရှိရှိလုပ်နေတယ်လို့ကျွန်တော်ပြောလို့မရပါဘူးနော်ဟိုအရင်တော့မသိတဲ့ကိုယ်လေးဖြစ်နေ
ဒီပြောကြားချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဟာအစိုးရကဖွဲ့စည်းထားတဲ့ရုပ်သေးအဖွဲ့တစ်ခုဖြစ်တယ်လို့သူတို့ရဲ့ပြောဆိုဆောင်ရွက်ချက်တွေဟာလည်းဗန်းလိုက်မှုရှိတာကိုတွေ့ရတယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာရှေ့နေဦးမင်းလွင်ဦးကဝေဖန်ခဲ့ပါတယ်
။မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့ရည်တည်မှုကတော့နိုင်ငံတော်သမ္မတအနေဖွဲ့စည်းပေးထားတာဖြစ်တယ်။လူလက်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတာကျွန်တော်သိရတယ်။အဲ့တော့သမတော်ရေလို့မဟုတ်ဘူးအစိုးရဘက်ကကျူးလွန်နေလူခွင့်ချိုးဖောက်မှုဆိုတာအာဏာပိုင်တွေကကျူးလွန်ကြတာများတော့ဘူးအဲ့တော့အဲ့ဒီလိုမျိုးကျူးလွန်တဲ့ကိစ္စရပ်တွေမှာကျွန်တော်တို့နိုင်ငံတကာတွေကိုအစီရင်ခံနိုင်ဖို့အတွက်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနေပြီးတော့အစီရင်ခံစာကောင်းကောင်းကြီးနိုင်အောင်ပဲဟန်ပြလှုပ်ဆောင်နေတဲ့လိုအပ်မျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်ဘယ်လိုက်မှုကျင်းနေဆောင်ရွက်မှုမျိုးရှိတယ်ဆိုတာကိုကျွန်တော်တို့လုံးဝမတွေ့ရသေးဘူးဖြစ်တယ်
မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်မှချမှတ်ထားတဲ့မူ3ရပ်ရှိပြီးဒီထက်မှတရားရုံးကနေစစ်ဆေးစီရင်တဲ့အမှုတွေမှာဝင်ရောက်ဆွတ်ဖက်ခြင်းမပြုဘူးတရားရုံးမှာအမှုဆွဲတင်နေတဲ့ကိစ္စရပ်မျိုးတွေနဲ့ပတ်သက်လို့သူတို့ဝင်ရောက်ဆွတ်ဖက်ခြင်းမပြုဘူးနဲ့တရားရုံးကနေစစ်ဆေးဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်တွေမှန်ကန်မှုမှားယွင်းမှုရှိတယ်မရှိဘူးဆိုတဲ့အပေါ်ဝင်ရောက်ဆွတ်ဖက်မှုမရှိဘူးဆိုတဲ့မူ3ရပ်ဖြစ်ပါတယ်ဒါကြောင့်လည်းအရင်ကဖြစ်ခဲ့တဲ့သတင်းနောက်ကိုပါကြီးတတ်ခံရမှုကိစ္စလဘရောင်းတောင်ကျင်းနီစီမံကိန်းလှုပ်ရှားမှုတွင်ဒေါခင်ဝင်းသိမ်းဆုပ်မှုကိစ္စကချင်ပြည်နယ်ဆ ਿਆ မနှအူအာရမပြုကျင်တပ်ဖြတ်ခံရမှုကိစ္စတွေမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးတာရှိပေမဲ့နိုင်ငံသားတွေရဲ့လူခွင့်ရေးနဲ့ပတ်သက်လို့ကာကွယ်ပေးနိုင်ခဲ့ခြင်းမရှိဘူးလို့လည်းအခုလိုထောက်ပြခဲ့ပါတယ်
။အမှန်ကတော့ကျွန်တော်တို့နိုင်ငံတကာမှာရှိတဲ့မျိုးသားလူခွင့်ရေးကော်မရှင်နေအနေနဲ့ဘယ်လိုက်မှုကင်းပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကြုံလာတယ်ဆိုရင်နင်နာတဲ့သူထက်ကနေပြီးတော့လိုက်လံအကာအကွယ်ပေးပြီးဆောင်ရွက်ရမှာဖြစ်တယ်။ထိုက်တဲ့တရားညှတာမှုကိုရှာဖွေပြီးရမှာဖြစ်တယ်။ကျွန်တော်တို့မြန်မာနိုင်ငံမှာအခုဖွဲ့စည်းထားတဲ့အမျိုးသားလူခွင့်ရေးကော်မရှင်ကလှုပ်ဆောင်မဲ့မူ3ရပ်ချတာတွေ့တယ်။အဲ့တော့အဲ့ဒီမြန်မာနိုင်ငံလူခွင့်ရေးကော်မရှင်အနေနဲ့နင်နာတဲ့နိုင်ငံသားတွေအတွက်လှုပ်ဆောင်ပေးနိုင်တဲ့အခွင့်အရေးတစုံတရားမှအဝမရှိတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်။ဒါကတော့လုံးဝမကောင်းတဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အလားအလာဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါ
တကယ်တမ်းမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့အာဏာပိုင်တွေကိုကာကွယ်မဲ့အစားနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်ပြီးတော့နိဒာသူတွေဘက်ကရက်တီဖြည့်ရှင်းပေးတင်တယ်လို့လည်းသူကထောက်ပြခဲ့ပါတယ
်အနေရှာစီအနေနဲ့ကတော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားတွေရဲ့အခွင့်အရေးနိဒာဆုံးရှုံးမယ်နိုင်ငံသားတွေအတွက်ပေးထားတဲ့ဥပဒေဆိုင်ရာအခွင့်အရေးနိဒာဆုံးရှုံးမယ်ဆိုလို့ရှိရင်နိုင်ငံသားတွေကိုယ်စားဒီသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကိုကြမ်းမတ်လမ်းညွန်ဖို့အတွက်ဆောင်ရွက်တဲ့တရားစွဲတင်နေဆိုရင်လည်းတရားစွဲရမယ်။နောက်ပြီးတော့တခါတရားရုံးတွေကနေမှားယွင်းပြီးတော့ဆုံးဖြတ်တဲ့စီရင်ချက်မျိုးရှိတယ်ဆိုလို့ရှိရင်လည်းနိုင်ငံသားတွေရဲ့နိဒာမှုအတွက်တရားမျှတမှုရအောင်နိဒာကြေးရဖို့အတွက်ဆောင်ရွက်ပေးတင်တယ်လို့ကျွန်တော်တို့ကမြင်ပါတယ်
2014စက်တင်ဘာမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုအစ်စ်ပြန်လဲဖွဲ့စည်းလိုက်ပြီးနောက်ပိုင်းမှာပြည်ရင်းပြည်ပကနေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတိုင်ကြားမှုစုစုပေါင်း 3,600 ကျော်ရှိခဲ့ပေမယ့်အပြည့်အဝကင်တွယ်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူးရှင်။